အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပေမဲ့အမေရိကန်နိုင်ငံသားဦးကြီးမိုက်ပုံပီယိုကတော့စီစဉ်ထားတဲ့အတိုင်းအရှခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်မယ်လို့ပြောပါရယ်။ဝန်ကြီးပုံပီယိုကမနက်ဖြန်တနင်္ဂနွေနေ့မှာဂျပန်၊မွန်ဂိုလီးယားနဲ့တောင်ကိုရီးယားသုံးနိုင်ငံခီးစဉ်ကိုစတင်မှာဖြစ်ကြောင်းမြို့တော်ဝါရှင်တန်ကိုမပြန်ပြီးခရိရှားနိုင်ငံမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဝန်ကြီးပုံပီယိုရဲ့ခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဦးကြီးဌာနအရှိအရှာနဲ့ပစိဖိတ်ရေးရာလက်ထောက်အတွင်းဝန်David Stewart ကလည်းတောက်ကြနေကတယ်လီဖုန်းကတဆင်သတင်းတောက်တွေကိုရှင်းလင်းကြောကြားခဲ့ပါတယ်။ဝန်ကြီးပုံပီယိုရဲ့အရှခီးစဉ်ပထမဆုံးနိုင်ငံကဂျပန်နိုင်ငံဖြစ်ပါတယ်။ဝန်ကြီးပုံပီယိုဟာဂျပန်နိုင်ငံမှာ Quad လို့ခေါ်တဲ့ American, Japan, Australia နဲ့ India လေးနိုင်ငံနိုင်ငံကြီးဝန်ကြီးများအစီအစည်းအဝေးတစ်ခုကိုတက်ရောက်မှာဖြစ်ပါတယ်။ Eric Quad အဖွဲ့ဟာတရုတ်နိုင်ငံရဲ့တူတက်ဖြစ်ထွန်းမှုကိုထိတ်ကျုပ်တားဆီးဖို့ရည်ရွယ်တာဖြစ်တဲ့ဆိုပြီးတရုတ်နိုင်ငံကပြစ်တင်ရှုတ်ချထားတာဖြစ်ပါတယ်။ဂျပန်ခီးစဉ်ပြီးရင်တော့ဝန်ကြီးပုံပီယိုကမွန်ဂိုလီးယားနိုင်ငံဥလန်ဘတ်တော်ကိုခီးစက်မှာဖြစ်ပါတယ်။အာရှသုံးနိုင်ငံရဲ့နောက်ဆုံးခီးစဉ်အနေနဲ့ဝန်ကြီးပုံပီယိုကတောင်ကိုရီးယားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။